အိန္ဒိယနိုင်ငံထုတ်ကိုဗစ်ရောဂါကာကွယ်ဆေးလာမယ့်ရက်အနည်းငယ်အတွင်းမှာမြန်မာနိုင်ငံကိုရောက်ရှိလာတော့မယ့်အကြောင်းတင်ဆက်ပေးပါမယ်။ကျွန်မကတော့စုစုပါ။အိန္ဒိယနိုင်ငံကသူ့နိုင်ငံထုတ်ကာကွယ်ဆေးတွေကိုအိန္ဒိချင်း6နိုင်ငံစီမနေ့ကစပြီးပို့ဆောင်တဲ့အထက်မြန်မာနိုင်ငံလည်းအပါအဝင်ဖြစ်ပါတယ်။လူဦးရေ15သန်းသာအတွက်မှာယူထားတဲ့ဒီကာကွယ်ဆေးတွေပထမတော့အနေနဲ့အလုံးရေဘလောက်ရောက်ရှိမယ်ဆိုတာအတိအကျမသိရသေးပေမဲ့ကာကွယ်ဆေးတွေရောက်လာရင်ဦးစားပေးအဆင့်ဆင့်ထိုးနိုင်ရမယ့်သူတွေအတွက်စတင်ဆောင်ရွက်သွားမယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောထားပါတယ်။အိန္ဒိယနိုင်ငံကရောက်ရှိမဲ့ကာကွယ်ဆေးကိုဗစ်ရှီဟာကိုဗစ်ရောဂါကိုကာကွယ်နိုင်စွမ်း90ရာခိုင်နှုန်းအထိရှိတယ်လို့လည်းတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။ကျန်းမာရေးဝန်ထမ်းတွေနဲ့အသက်ကြီးသူတွေကိုဦးစားပေးထိုးနှံပေးမဲ့ဒီကာကွယ်ဆေးတွေရောက်ရှိလာရင်ဘေးထွက်ဆိုးကျိုးအန္တရာယ်ကိုကြောက်လန့်တာမရှိစေဖို့အတွက်လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်
။ဒီသူတွေကိုတခုပြောချင်တာကတော့ကာကွယ်ဆေးဒီစိတ်ချရမှာဘေးကင်းလုံခြုံမှာ clinical trial တွေကိုအဆင်ပြေဖြတ်ပြီးတော့မှအာသူ့ကိုအသုံးပြုခွင့် authorize or approve ဖြစ်တာဖြစ်တဲ့အတွက်ကြောင့်မို့ဒါစိတ်ချပါတယ်ဆိုတာပြောချင်ပါတယ်။နောက်ကာကွယ်ဆေးထိုးခြင်းဟာဆိုလို့ရှိရင်ပြပြထန်ထန်ယောဂဖြစ်ပွားမှုကနေပြီးတော့ကာကွယ်ပေးပါတယ်။နောက်ကိုထိုးတိုင်းကိုယ့်ရဲ့အနီးအနားမှာရှိတဲ့သူတွေကိုပါကာကွယ်နိုင်ပါတယ်။အထူးသဖြင့်အသက်ကြီးပြီးတော့အန္တရာယ်ရှိတဲ့သူတွေကိုကာကွယ်နိုင်ပါတယ်။
ကမ္ဘာအကြီးဆုံးဆေးထုတ်လုပ်ရေးကုမ္ပဏီဖြစ်တဲ့ Serum Institute of India နဲ့ဗြိတိန်အောက်စဖို့တက္ကသိုလ်တို့ပူးရဲသူတင်သနာလုပ်ထုတ်လုပ်ထားတဲ့ဒီကာကွယ်ဆေးဟာလူတစ်ယောက်ကို၄ပတ်ချပြီး၂ချိန်ထိုးနိုင်ရမှာဖြစ်ပါတယ်။ကာယောဂါကူးစက်ခံရမယ့်အန္တရာယ်ကိုထိန်းချုပ်နိုင်မှုလူတိုင်းကာကွယ်ဆေးထိုးနိုင်မှုအတွက်အဆင့်ဆင့်ဆောင်ရွက်သွားမှာဖြစ်ပြီးယောဂါကာကွယ်ရေးချမှတ်ထားတဲ့စည်းကမ်းတွေကိုဆက်ပြီးလိုက်နာဖို့ကိုလည်းဒေါက်တာခင်ခင်ကြီးကတိုက်တွန်းထားပါတယ်။
ကာကွယ်ဆေးတွေကအများကြီးကောင်းကျိုးတွေရှိတယ်ဆိုလူတိုင်းကာကွယ်ဆေးထိုးခြင်းညမှာဖြစ်ပါတယ်ဒါလည်းလက်ခံပါတယ်သို့တော့ကာကွယ်ဆေးဒီကျန်းမာရေးဝန်ထမ်းတွေကပြမဦးစားပေးပြီးအသက်65နှစ်အထက်ပြီး60အထက်စသဖြင့်ဦးစားပေးအစီအစဉ်လိုက်လာသွားမှာဖြစ်ပါတယ်သို့တော့ကာကွယ်ဆေးထိုးပြီးရင်နောက်မှာကျမတို့ဟာဆက်ပြီးတော့ယောဂါကိုကာကွယ်တဲ့နည်းစနစ်တွေကိုဆက်လက်ကျင့်သုံးနေရအောင်မှာဖြစ်ပါတယ်နေရာမှာကျမတို့လက်သေးတာမဆက်တာလူအစုရှောင်တာကတော့လက်ရှိအချိန်ထိအကောင်းဆုံးကာကွယ်ဆေးလည်းဖြစ်ပါတယ်အကောင်းဆုံးကုသဆေးလည်းဖြစ်ပါတယ်ဆိုတော့ပြည်သူတွေကိုပြောလိုပါတယ်
ကျမ်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ထားတဲ့အချက်အလက်တွေအရရန်ကုန်မန္တလေးနဲ့ပဲကိုအေယာဝတီတိုင်းရခိုင်ပြည်နယ်တို့မှာယောဂါကူးစက်ခံရသူအများဆုံးရှိနေတာပါကာကွယ်ဆေးထိုးနှံပေးမဲ့အဆင့်လိုက်ဦးစားပေးစနစ်မှာယောဂါဖြစ်ပွားမှုအများဆုံးရှိနေတဲ့ဒေသတွေဖြစ်နိုင်တာကြောင့်ဒီစီစဉ်ပေါ်ကိုနားလည်ပေးဖို့အတွက်လည်းမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစွန်မြင့်မောင်ကပြောပါတယ
်ဒါပဲပြောချစ်စင်လန်ရှင်တွေကနေပေးတဲ့ဟာတွေနဲ့ဆိုရင်တော့ကျွန်တော်ထင်တယ် coverage ကကျွန်တော်နိုင်ငံတည်းတိတ်မဆိုးပါဘူး2021ခုတစ်နှစ်လုံးကတော့ကိုဗစ်ကာကွယ်ဆေးတွေအဆင့်နဲ့အဆင့်လိုက်ရမှာပေါ့မန္တလေးဘယ်လောက်ရမယ်ဆိုတော့သူတို့ပြောတဲ့ထဲမှာတော့ကိုဗစ် -19 ဖြစ်အများတဲ့ area ဆိုတော့ရန်ကုန်မန္တလေးတို့ခိုင်တေချာတာကတော့ဒါပဲမြင်လို့မရဘူးလေဟုတ်တယ်မလားတခြားနေရာတွေလည်းဆိုင် area ဖြစ်တာများလားဆိုလိုက်တော့ vaccine ရတာလည်းဒီ area တွေကပုံပြီးဦးစားပေးရမယ်လေသူဒီနေရာမှာကျွန်တော်တို့ကဘာပဲအရေးကြီးတယ်ဆိုရင်ကျွန်တော်နားလည်မှုပေးရမယ်သူအရင်ထိုးရတယ်ငါရင်ထိုးရတယ်မလုပ်ဘူးကျွန်တော်တို့အားလုံးထိုးရအောင်တာဝန်ခံပုဂ္ဂိုလ်စီစဉ်နေတာ
မြန်မာနိုင်ငံတွင်ပုံမှန်ကာကွယ်ဆေးထိုးစီမံကိန်းမှာကာကွယ်ဆေး73မျိုးကိုထိုးနှံပေးနေတဲ့အစဉ်အလာရှိပြီးသားဖြစ်လို့ကိုဗစ်ကာကွယ်ဆေးတွေရောက်လာရင်လုံဆောင်ရမယ့်အစီအစဉ်တွေကိုအခက်အခဲမရှိဆောင်ရွက်နိုင်မှာဖြစ်တယ်လို့လည်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ကမ္ဘာတစ်ဝန်းမှာကာယောဂါကြောင့်သေဆုံးသူ2သန်းကျော်နဲ့ကူးစက်ခံရသူပေါင်း68သန်းကျော်ရှိနေပါတယ်။မြန်မာနိုင်ငံမှာတော့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဇန်နဝါရီလ20ရက်နေ့အထိထုတ်ပြန်ထားတဲ့စာရင်းအရကိုဗစ်အတည်ပြုလူနာပေါင်း 33,500 ကျော်နဲ့သေဆုံးသူ 2,900 ကျော်ရှိနေပါတယ်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။